လူခွင့်ရေးချုပ်ဖောက်မှုဆွဆဲချက်တွေကြေကြေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အဖွဲ့ဆီလိုရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမခရလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရေးကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင့်ဆုံးကိုယ်စားလှယ်ဦးထင်းလင်းကတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွေ့ဆုံမေးမြန်းမှုတွေအပါအဝင်မြန်မာဆွေရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာအစီရင်ခံစာထုတ်ပြန်မှုရှိနေချိန်အခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့ခိုင်ပြည်နယ်မြောက်ပိုင်းကနေကြာဆောင်စကန်တွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လူယုံရင်အနာဘယ်နေရဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ဆိုတဲ့လူပေါင်း 9,000 ကျော်လောက်ထဲကရွှေချမစင်120လောက်ကိုမင်းမြန်းစုံစမ်းထားတဲ့အစီရင်ခံစာတစ်စောင်ကိုတော့ကုလသမဂ္ဂကပြီးခဲ့တဲ့လထဲမှာပဲထုတ်ပြန်ထားတာပါ။စီရင်ခံစာထဲမှာတော့အမှန်ပြုချင်းမှုတပ်ဖြတ်မှုတွေပါဝင်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်လောက်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အကြောင်းဖော်ပြထားတာပါ။ဒါ့အပြင်လည်းမြန်မာဆွေရကတော့အခိုင်ပြင်းတဲ့ရင်းကအခြေအနေတွေကိုဥပဒေနဲ့အညီခံတွေဆောင်ရွက်နေပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောကြားထားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးထင်းလင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုမရှိဘဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြင့်လူခွင့်ရေးကောင်စီရဲ့လိုရက်ကိုတင်နေပဲကန့်ကွက်ခဲ့ပါတယ်။နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖော်ပြခုဖြစ်တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တာဖို့ကုလသမဂ္ဂရဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျေစွာကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။